ကအခုညီရယူရမှာပြဿနာဖြစ်နေတာကိုစမ်းစစ်တဲ့စာရန်တောင်လွန်ခဲ့တဲ့မတ်လကတွေ့လာပါတယ်။ Washington အခြေစိုက် Brookings Institution ကပညာရှင်တွေဖြစ်တဲ့ Lex Riffle နဲ့ James Fox တို့ရေးသားတဲ့ Too Much Too Soon ဆိုတဲ့လေ့လာချက်ဖြစ်ပါတယ်။အစိုးရတက်တန်းနှစ်နှစ်အတွင်းမှာနိုင်ငံခြားအဖွဲ့အစည်းတရားကျော်နေပြည်တော်ကိုတွားပြီးဆွေးနွေးကြပါတယ်။အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေဟာမြန်မာပြည်မှာလုပ်ငန်းတိုးချဲ့လိုပါတယ်။ကမ္ဘာပအမှုတန်းထဲမှာ80ရာခိုင်နှုန်းဟာမြန်မာပြည်မှာအမှုတန်းကျင်တယ်လို့သိရပါတယ်။ဒါပေမဲ့နိုင်ငံခြားအခုအညီရတိုင်းကောင်းတယ်လို့မပြောနိုင်ပါဘူး။ကမ္ဘောဒီးယားနဲ့နေပေါ်မှာနိုင်ငံခြားအခုအညီအများအပြားအလင်းအမြန်ဝင်ရောက်လာလို့အလေအလွင့်ပြုံးပြီးပျက်စီးမှုတွေဖြစ်ရပုံကိုမှတ်တမ်းတင်ထားတာတွေရှိပါတယ်။အခြားနိုင်ငံတွေမှာဖြစ်ခဲ့တဲ့ပြဿနာမျိုးမြန်မာပြည်မှာလည်းဖြစ်နိုင်တာမို့မတိုးတက်ပဲဆုပ်ယုပ်သွားနိုင်ပါတယ်။ဒါကြောင့်ထုတ်ပြန်ကြေညာတဲ့နိုင်ငံခြားအခုအညီထိရောက်ရေးဆိုင်ရာမူဝါဒတွေကိုတက်ဆိုင်သူအားလုံးသိသင့်ပါတယ်။ဒါပေမဲ့မြန်မြန်ကူညီတာနဲ့တဖြည်းဖြည်းကူညီတာဘယ်ဟာပိုကောင်းတယ်လဲဆိုတာမှာအငင်းပွားနေစေဖြစ်ပါတယ်
။သမရဦးသိန်းစင်ရဲ့မြန်မာစံနဲ့အပြုအမူကိုပြည်ရင်းပြပမှာအံ့ဩကြရပါတယ်။ဦးသိန်းစင်ဟာလူမှုရေးနိုင်ငံရေးနဲ့စီးပွားရေးမှာအသွင်ကူးပြောင်းဖို့ကြိုးစားနေပါတယ်။ငင်းချမ်းရေးရရှိရေးကောင်းမွန်တဲ့နိုင်ငံရေးစနစ်တည်ဆောက်ရေးမက်ခရိုစည်းဝါးရေးလမ်းစဉ်မှန်ကန်ရေးပုဂ္ဂလိကငွေရင်းမှန်ကန်စွာအသုံးပြုရေးတည်ရန်စာတလမ်းစဉ်မှန်ကန်ရေးမြေယာသိမ်းယူမှုပြဿနာဖြေရှင်းရေးလေယာကဏ္ဍတိုးတက်ရေးပညာရည်တိုးမြင့်ရေးစတဲ့စင်ခေါ်မှုကြီးတွေကိုအစိုးရရင်ဆိုင်နေရပါတယ်။နိုင်ငံခြားအလူရှင်ကဒီစင်ခေါ်မှုကြီးတွေကိုကူညီဖြေရှင်းပေးမယ်ဆိုရင်ရေရှည်မှာအကျိုးရှိနိုင်ပါတယ်။ဒါပေမဲ့အစိုးရအသစ်တက်လာတဲ့အခါမှာအရင်အစိုးရဟောင်းလုပ်ခဲ့တာကိုတာဝန်မယူတာမျိုးရှိနိုင်တာကြောင့်ပုဂ္ဂလိကနဲ့အရသာအဖွဲ့စည်းတွေပါစီမံကိန်းမှာပါဝင်ဖို့ဆိုတဲ့မူကိုလက်ခံလာကြပါတယ
်။မြန်မာအစိုးရအရန်တွေဟာနိုင်ငံခြားကိုယ်စားလှယ်တွေနဲ့အစည်းအဝေးထံရလွန်းလို့ကိုယ့်အလို့ကိုလို့ဖို့တောင်အချိန်မရကြဘူးလို့ဆိုပါတယ်။နှစ်ပေါင်းများစွာအပေခံဘဝမှာနေခဲ့ရတာမို့နိုင်ငံခြားသားကိုအဲ့မခံနိုင်ကြောင်ပြောရမှာသိတ်အားနာနေပုံရပါတယ်။ဒါကြောင့်နေပြည်တော်ဟာနိုင်ငံခြားဧည့်သည်တွေနဲ့အချိန်ကုန်တာများတယ်လို့ဆိုပါတယ်။မလွဲချောင်သားလို့အဲ့တော့ခံနေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းရမှာမသိသေးပါဘူးပြဿနာဖြစ်တဲ့နေရာကိုငွေတုတ်ချပေးတဲ့အလှရှင်ရဲ့လုပ်ရဟာအနာတရားစေတရားဖြစ်စီပါလေစီပိသား NGO တွေကလူကိုပဲတတ်သုံးမှုကျွမ်းကျင်သူအမှုတန်းကိုလက်ကကြီးပေးပြီးဆွဲဆောင်မှုစတာတွေဟာရှုပ်ထွေးစေတဲ့လုပ်ငန်းဖြစ်ပါတယ်ဒေသကလူအဖွဲ့အစည်းရဲ့အစဉ်အလာဓလေ့ကိုနားမလည်တာဟာအားနည်းချက်ဖြစ်ပါတယ်
လူမျိုးကွဲပြားမှုဟာလည်းနိုင်ငံခြားအလူရှင်တွေရင်ဆိုင်နေရတဲ့ပြဿနာတစ်ခုဖြစ်ပါတယ်။တာဒူညီမြဆက်ဆံကြောင်းတိုင်းရင်းသားတွေယုံကြည်လာအောင်လုပ်ပြီးကုညီထောက်ပံ့ရတာဟာလက်ဝင်တဲ့ကိစ္စဖြစ်ပါတယ်။လူများစုဖြစ်တဲ့ဗမာအဖွဲ့အစည်းကိုထောက်ပံ့ရတာနိုင်ငံခြားအလူရှင်အတွက်ပိုပြီးလွယ်ကူသလိုဖြစ်နေပါတယ်။အလို့ယုံဆွေးနွေးပွဲ၊နီနော့ဖလဲပွဲနဲ့ညီလာခံအများအပြားကျင်းပတာဟာဆရာများသားတွေဖြစ်နိုင်တယ်ဆိုတာကိုနားလည်တဲ့အလူရှင်တွေလည်းရှိပါတယ်။ဒီလိုစီးပွားရေးမျိုးကို contract ယူပြီးကျင်းပတာဟာစင်ကာပူမှာခေတ်စားတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်ပါတယ်။နိုင်ငံခြားမှာပညာသင်တန်းအောင်ထောက်ပံ့တာနဲ့နိုင်ငံခြားရောက်မြန်မာတွေပြန်လာပြီးအလုပ်လုပ်နိုင်အောင်စီစဉ်တာဟာနိုင်ငံခြားအလူရှင်အတွက်စိတ်အချရာဆုံးစီမံချက်ဖြစ်ပါတယ်
။အစိုးရရဲ့ပြုပြင်ရေးစီမံကိန်းမူကြမ်းကိုလွန်ခဲ့တဲ့ဒီဇင်ဘာလကမှနိုင်ငံခြားအလူရှင်တွေမြင်တွေ့ရတာကြောင့်အဲ့ဒီမတိုင်ခင်ကဆိုရင်အစိုးရအစီအစဉ်ကိုတိဖို့မလွယ်ပါဘူး။ဒါကြောင့်အချင်းတို့လေးမှာအပြန်အလှန်ယုံကြည်ဖို့နဲ့တင်းကြီးတို့တဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ဟာခက်ခဲပါတယ်။ဥပမာအစိုးရစီမံကိန်းမှာဦးစားမပေးတဲ့နှုတ်ထွက်ပစ္စည်းလုပ်ငန်းမှာနယူးဇီလန်ရဲ့အရင်းအနှီး85ရာခိုင်နှုန်းမြှုပ်နှံဖို့စီစဉ်တာဟာလွဲချော်မှုတစ်ခုဖြစ်ပါတယ်။အလှချင်းအချင်းချင်းပြိုင်ဆိုင်မှုနဲ့ဗမာအစိုးရကအလှငွေများများရလိုမှုကြောင့်တိတာမြင်တာပွင့်လင်းမှုကင်းမဲ့နေတာမျိုးဟာအားနည်းချက်ဖြစ်ပါတယ်။လက်တွေ့အခွင့်အလမ်းနဲ့လိုအပ်ချက်ကိုဦးစားမပေးဘဲအလှရှင်ရဲ့ရွေချက်နဲ့ငွေရဖို့ကသာအဓိကထားတဲ့တာရကတွေဖြစ်ပါတယ်။အနောက်တိုင်းအလှရှင်ကဒေသခံတွေအကျိုးရှိရေးကိုအဓိကထားပြီးအာရှအလှရှင်ကတော့နှစ်ဦးနှစ်ဖက်အကျိုးရှိရေးကိုအဓိကထားပါတယ်။အာရှအလှရှင်ရဲ့လုံနီးကိုင်နီးဟာမြမအခြေအနေနဲ့ပိုပြီးလိုက်ဖက်တယ်လို့ပြောနိုင်ပါတယ်။မြမပြည်ကစီမံကိန်းအကောင့်အထည်မပေါ်မှာကိုအလှရှင်တွေကစိုးရိမ်နေပုံရပါတယ်။ဒါကြောင့်အစိုးရရဲ့ဥတီချက်ကိုအကောင့်ထဲပေါ်ရမှာနိုင်ငံခြားအလှူရှင်တွေဘယ်လိုစကမ်းသွားကြမလဲဆိုတာကိုစောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ။